Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ16ရက်ဇန်နဝါရီနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရုပ်အနေနဲ့တိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှာဘလို့ပုံစံနဲ့အာဏာဆက်လွတ်မလဲဆိုတဲ့ပေါ်အတည်ပြုနိုင်တဲ့သတင်းတွေမျိုးမျိုးထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်မှုတွေရှိတဲ့အကြောင်း Human Rights Watch ရဲ့အစိုးရခန့်စားချက်ကဆွဆွဲလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ငြိမ်ထိုင်နေသူကြီးညာပေးသွားမှာပါ
။ Okay ပါခင်ဗျာ။စနေရကြာသူ့ရဲ့အာရှခီးစဉ်အတွင်းမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုရှေ့တန်းတင်ပြီးအောင်မြင်မှုတွေရခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ
် Everywhere we went our foreign host greeted the American delegation myself included with incredible warmth
ဒီကြောင့်လည်းသူမြန်မာနိုင်ငံရွေးဟင်ကြာအရေးပေါ်ဆွဆွဲမှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်တဲ့သတင်းနဲ့အမေရိကန်ကဒီနာမည်ကြီးယေးလ်တက္ကသိုလ်မှာလာရောက်ဝင်ရောက်ရှင်ပြိုင်တဲ့မြန်မာကျောင်းသူတွေရဲ့အတွေ့အကြုံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလို့ပုံစံနဲ့အာဏာကိုဆွတ်လွတ်မလဲဆိုတဲ့ပေါ်အတည်မပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေစေဖြစ်ပါတယ်။သူတို့ထံယုံမရှိဘဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တစ်ဦးဖြစ်အသက်93နှစ်အရွယ်မူဂါဘီကတော့ရာဇဝတ်ထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောဆိုနေပါတယ်။အစိုးရရဲ့ဖွဲ့စည်းရေးမှာပါဝင်ဖို့ပြည်ပမှာတင်းရှောင်နေကြသူတွေဖြစ်ကြတဲ့ဒုသမရောင်းအမဆန်မနန်ကာကွန်နဲ့အတိုက်ခံခေါင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်။ဒုသမရောင်းကိုထောက်ခံသူတွေကိုအာဏာရဇနုပီယက်ပါတီကနေဖယ်ရှားဖို့သမ္မတမူဂါဘီကကြိုးပမ်းနေတာကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်ကြီးကဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာကသတိပေးခဲ့ပြီးနောက်နေလာနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာ9ရက်နေ့မှာဒုသမနာကိုရာလူကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူရပဲဖြစ်ဖြစ်ကွန်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမနာတာဝန်ယူနေအောင်ဖယ်ရှားလိုက်တဲ့ဒုသမနာနေရာမှာဇနီးဖြစ်သူ Grace မူဂါဘီကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်ရံထားလိုက်တယ်လို့နိုင်ငံပိုင်ရုံးမြင့်တန်ညာဌာနကလည်းထိန်းချုပ်ထားလိုက်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံကမတိမငြိမ်ဖြစ်နေတဲ့ဘွန်နိုပြည်နယ်မီဒူဂူရီမြို့မှာအသေးခံဘုံးခွဲသမား၄ဦးအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီး29ဦးဒဏ်ရာရပါတယ်။ဘိုကိုဟာရမ်အစွန်းရောက်တဲ့အခြေစိုက်လှုပ်ရှားခဲ့ရာမာဒူဂူရီမြို့တွင်ကမူနာရက်ကွက်တွင်မှအမျိုးသား2ဦးနဲ့အမျိုးသမီး2ဦးတို့ကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသမား၄ဦးတို့ကမြို့တွင်လူထုထက်တဲ့နေရာတွေကိုပြစ်မှတ်ထားဖောက်ခွဲခဲ့တာလို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတင်းကျပ်တဲ့အစ္စလာမ်ရဲ့ဥပဒေတွေနဲ့အုပ်ချုပ်တဲ့ဒေသတစ်ခုဖော်ဆောင်နိုင်ရေးအစိုးရကို၈နှစ်ကြာတိုက်ခိုက်ခဲ့တဲ့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ချက်နဲ့လူပေါင်း2000ကျော်တေဆုံးခဲ့ရပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနောက်ပိုင်းဘိုကိုဟာရမ်လက်ချက်နဲ့တေဆုံးသူအရက်သားအနည်းဆုံး223ဦးရှိပြီးဩဂုတ်လတစ်လတည်းတွင်မှပဲအရက်သား100ကျော်တေဆုံးခဲ့ရတယ်လို့နိုင်ငံတကာခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကမကြသေးခင်ကအစီရင်ခံစာမှာပြောဆိုထားပါတယ်ရှင်။
စီးရဲနိုင်ငံမှာဒါရီလနဲ့အသုံးပြုတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဘက်ကိုဆက်လက်တာဝန်ပေးရရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်ဆိုပြချက်တွေကိုကုလသမဂ္ဂလူညွန်ကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှဖြစ်ပါတယ်။ဒီကနေ့တက်တန်းကုံဆုံးမဲ့ပူးတွဲစုံစမ်းရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတို့ကိုအမေရိကန်နဲ့ရုရှားတို့ဆိုပြနေကြတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားဘက်ကမဲခွဲတီးပြူကိုတင်သွင်းထားတဲ့ဆိုပြချက်ထဲမှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်တယ်လို့တိုးချဲ့ဆောင်ခွင့်ပြုဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လုပ်ငန်းနဲ့နေမှာစတင်ခဲ့တာဖြစ်ပြီးဧပြီလတည်းကခါရှယ်ဟုံးမြို့မှာစာရင်းစိတ်တမ်းဝင်တဲ့တိုက်ခိုက်မှုပါဝင်ဒါဟုလက်နဲ့တိုက်ခိုက်မှုတွေမှာစီးရီးယားစစ်ရွာကတာဝန်ရှိတဲ့အကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများပြားလဲထုတ်ပြန်ခဲ့ပါတယ်။စီးရီးယားစစ်ရွာကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းထန်ဝေဖန်ထားပြီးတက်တန်းတိုးဖို့ဆိုပြချက်ထဲမှာလဲခါရှယ်ဟုံးမြို့ကိုပြန်သွားပြီးပြန်လည်စုံစမ်းစစ်ဆေးတုံ့တက်ဖို့လဲတိုက်တွန်းထားပါတယ်။
ဆက်ကြောတဲ့မင်္ဂလိငယ်တွေအပါအဝင်လိန်ပိုင်းဆိုင်ရာမလျော်မကန်လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တင်နဲ့ရင်ဆိုင်နေရတဲ့အမေရိကန်ရီပါဘလစ်ကန်အထက်လွှတ်တော်ကိုယ်စားလှယ်လောင်းရိုင်မိုးရဲ့ကိစ္စကြောင့်သမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရှုပ်အထွေးနဲ့ရင်ဆိုင်နေရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40တုန်းကလိန်ပိုင်းဆိုင်ရာမတော်မလျော်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တင်နဲ့ရင်ဆိုင်နေရပြီးနောက်မှာတော့မစ္စတာမိုးကိုကိုယ်စားလှယ်လောင်းအဖြစ်ခံနေဖယ်ရှားလိုက်ဖို့ထင်ရှားတဲ့ရီပါဘလစ်ကန်တွေနဲ့သမ္မတထရန့်ပူးပေါင်းမလားဆိုတာကိုတော့မနစ်ပုတ်ထူးနေကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ရိုင်မိုးရာထူးကနှုတ်ထွက်ရမလားသူကိုဆွဆွဲသူတွေပြောနေတာကိုသမရအယုံကြည်ရှိသလားဆိုပြီးမနစ်ပုတ်ထုံးလေးကသတင်းထောက်ကအထက်ထက်မေးမြန်းတာကိုတော့သမရကမဖြေခဲ့ပါဘူး။လိမ်မိုင်းဆိုင်ရာမယောမကန်လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုရိုင်မိုးဘက်ကအခိုင်အမာညှင်းဆိုပါတယ်။ဒါပေမဲ့သူထက်အသက်အများကြီးငယ်တဲ့အမျိုးသမီးတွေနဲ့တွဲခဲ့တယ်ဆိုတာကိုတော့မစ္စတာမိုးကမငြင်းပါဘူး။မစ္စတာမိုးကလိမ်မိုင်းဆိုင်ရာမတော်တရားလှုပ်ခရရတယ်ဆိုပြီးဆွဆွဲထားသူအမျိုးသမီးက6ဦးထိရှိလာနေပါတယ်။အထက်လွှတ်တော်အမှားဖြင့်နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တဲ့ Jeff Sessions ကရှေ့နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တာကြောင့်လိမ့်လက်သွားတဲ့သူ့နေရာကို Republican တို့ဆက်ထိန်းထားနိုင်ဖို့အတွက်အခု Republican ကိုယ်စားလှယ်လောင်းမိုးကိုအနိုင်ရနိုင်မယ်။နောက်ထပ်ကိုယ်စားလှယ်လောင်းတဦးကို Republican ခေါင်းဆောင်လို့စဉ်းစားသုံးသပ်နေကြပါတယ်။ Mr. Moore အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအထက်လွှတ်တော်ကိုရောက်လာမယ်ဆိုရင်လေသူဟာကိုချင်းသိက္ခာပိုင်းဆိုင်ရာအရာအမေရိကန်အထက်လွှတ်တော်နဲ့မအပ်ဆက်သူအဖြစ်ထုတ်ပယ်သွားဖို့ကြိုးစားမယ်လို့လည်း Republican တချို့ကပြောဆိုနေကြပါတယ်ရှင
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 1063ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဖြူမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အားမပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။အင်ဒိယပင်ဂါဒေ့ရှ်နိုင်ငံကိုဖက်ပြေးလာကြတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အားမပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီး2ဦးကလွယ်လို့ကျန်သူတွေအားလုံးကအုပ်စုလိုက်ဆော်ကားခံခဲ့ရကြောင်းပြောဆိုကြတယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာတွေကိုအမြင့်ပြောင်းအောင်ရှင်းလင်းနေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအားမပြုချင်းမှုတွေကိုလက်ကင်ထားအသုံးချနေတယ်လို့ရက်ဆက်ချမ်းကျုပ်တဲ့လူရည်တွေကြောင်းအမျိုးသမီးရစိတ်ပိုင်းရပိုင်းအကြီးအကျယ်ထိခိုက်ခံစားကြရအောင်လဲ HR ဘွဲ့ရဲ့အမျိုးသမီးခွင့်ရေးဆိုင်ရာသူတေတီ Sky Wheeler ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာပါ။အားမဖြစ်ချင်းခံရပြီးတပြက်ခံရသူတွေရဲ့အရေးတော့ကတော့အတိအကျမသိနိုင်အောင်လဲ HR ကပြောထားပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်များဆိုင်ရာကုသမဂမဟာမင်းကြီးရော UNHCR ရဲ့အထူးတန်တမန်နာမည်ကျော် Hollywood ရွေးချယ်မင်းသမီး Angelina Jolie ကလည်းရိုဂျာမျိုးသမီးရေပေါ်လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ခမန်းချက်အရရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဂျာဒုက္ခသည်6သိန်းကျော်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအင်ဂျင်နီယာချိုလီတောင်းရောက်မှာဖြစ်တဲ့ကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်ကပြည်ခတ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းတလားနှီးပါးကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တွေးရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်
။ကျောင်းနိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အားရှခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လဲသုံးသပ်သူတွေကတော့သမ္မတထရန့်ဟာသူတခြားလုံးဂရီပေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးလုံနည်းလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုကြပါတယ်။အမေရိကန်ဘက်ကအမျက်ထုတ်ခဲ့တဲ့တရုတ်အစိုးရကိုချီးကျူးတယ်လို့ကျောင်းနိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါ။ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောတာမှာလဲသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောပါတယ်။ကိုယ်နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုကနေအမျက်ထုတ်တဲ့နိုင်ငံကိုဘယ်သူကအပြစ်မြင်နိုင်ပါ့မလဲလို့သမ္မတကပြောခဲ့တာပါ။ဒီအချက်ကခီးစဉ်အတွင်းသမ္မတထရန့်ပေးခဲ့တဲ့သတင်းစကားတွေကတချို့တဝက်ပဲရှိပါတယ်။ကျန်တဲ့သတင်းစကားတွေကိုတော့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံမိန့်ခွန်းမှာထည့်ပြောခဲ့တယ်လို့အမေရိကန်သမ္မတအင်ပြူတော်မှာမနေ့ဗုဒ္ဓဟူးနေ့မှာလဲသမ္မတကထပ်ပြီးတော့ထင်ထပ်ပြောဆိုခဲ့ပါတယ်ရှင်။
ဒီနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့ရည်သက်တည်းရဲ့ဆဲချပူးထွက်စည်းရေးလက်ချက်မှုမှာတပ်ဖွဲ့ဝင်14,000ကျော်ပါဝင်မှာဖြစ်ပါတယ်။လက်ချက်မှုအတွင်းအမေရိကန်လေယာဉ်တင်သင်္ဘော USS Honorary ကပထမတက်မစ်ဆိုင်းတုံးတက်ဆင်ထားတဲ့ရည်သက်ဖြစ်သင်္ဘောတွေဖြစ်ကြတဲ့ USS Saturn, USS Chaffee, USS Mustang တို့အပြင်ရေကြောင်းကိထောက်လေတက်ဖွဲ့လည်းပါဝင်မှာပါ။ရေကြောင်းစစ်စင်ရေးတွေမှာအမေရိကန်နဲ့ဂျပန်တက်ဖွဲ့တွေကြားကာဝေးအတွက်အစဉ်အဆက်ဖြစ်ဖို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ဇန်တွေတုံ့ပြန်မှုရည်ရွယ်လက်ချက်ညမှာဖြစ်ပါတယ်။ Pacific နောက်ပိုင်းဒေသမှာတောင်ကိုရီးယားနဲ့အမေရိကန်ရည်သက်တို့ရဲ့ပူးထွက်စည်းရေးလက်ချက်မှုတွေပြီးဂျပန်နဲ့အမေရိကန်ရည်သက်ပူးထွက်စည်းရေးလက်ချက်မှုတွေကိုတော့ဂျပန်နိုင်ငံ Okinawa ကျွန်းအနီးတွဲလက်ချက်သွားကြမှာပါ
။ကဘာကျော်မိုနာလီဇာပကြီးကားကိုရေးဆွဲခဲ့တဲ့လီယိုနာရိုဒါဗင်ချီရဲ့လွန်ခဲ့တဲ့နှစ်ပေါင်း900ကအပြောင်မြောက်ဆုံးပကြီးကားတကားကတော့အနုပညာပစ္စည်းလေးလံပွဲမှာကမ္ဘာစံချိန်ချိုးသွားပါတယ်။တစ်ချင်းကဒေါ်လာ60လောက်နဲ့ရောင်းခဲ့ဘူးတဲ့ဆာဗာတာမွန်တီလို့နာမည်ပေးထားတဲ့ယေရှုခရစ်တော်လက်မြောက်ကောင်းချီးပေးနေဟန်ပကြီးကားကိုနယူးယောက်ခရစ်စတီအော်ရှန်ဟောက်စ်မှာဒေါ်လာ350နဲ့ရောင်းလိုက်တာပါ။တယ်လီဖုန်းနဲ့လေးလံဆွဲဝယ်ယူခဲ့သူကတော့ဘသူပဲဝါဆိုတာမသိရပါဘူး။ရောင်းချခဲ့သူကတော့ရုရှားဂရေကျဲတထေးတူဖြစ်ပါလေရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ view ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မြင်တာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါလိမ့်ခင်ဗျာအခုတော့တမရထရန့်ရဲ့မိကွန်းကောင်းလို့ချက်နဲ့စတင်နေပါတယ်အမေရိကန်တမရထရန့်နဲ့ထရန့်ကသူ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုရှေ့လန်းတင်ပြီးကြီးမားတဲ့အောင်မြင်မှုတွေဆောင်ကျင်းနိုင်ခဲ့တယ်လို့သူ့ရဲ့စနစ်ရကြအာရှခီးစဉ်ပြီးနောက်တည့်ရဲ့ဗိုလ်ထူးနေမိကွန်းမှာပြောကြားသွားပါတယ်အာရှခီးစဉ်တွင်အမေရိကန်သာအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့အမြင်နဲ့အမေရိကန်ပြည်ထောင်စုအတွက်အကျိုးရှိစေမယ့်ကွန်ဆွေရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းခဲ့ပါတယ်မြောက်ကိုရီးယားအစိုးရကလည်းအမေရိကန်နဲ့မဟာမိတ်တွေရဲ့ခုခံနိုင်စွမ်းရည်ကိုလာမဆန်းမှုတတိပေးခဲ့ပါတယ်။တမန်ထွန့်ရဲ့မိကွန်းကောင်းတဲ့ချက်တချို့ကိုတော့ VOA သတင်းတော့ဇလတဇာဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြမှာပါ
။သူရဲ့အာရှခီးစဉ်အတွင်းမနီလာမြို့မှာခြုံခဲ့ရတဲ့ဆန္ဒပြမှုတွေလို့သူ့ပေါ်ကန့်ကွက်မှုတွေကိုဂရုမစိုက်ပဲအစိုးရတာဝန်ရှိသူတွေရဲ့အဝတ်ပြုငါမှုကိုသာတမန်ထရန့်ကအလေးပေးပြောဆိုသွားပါတယ
်။ Everywhere we went.Our foreign host greeted the American delegation, myself included, with incredible warmth.
ကျွန်တော်ရောက်တဲ့နိုင်ငံတိုင်းမှာကျွန်တော်ပါဝင်မိခင်ကိုယ်စားလှယ်အဖွဲ့ကိုနှွေးထွေးပြုငါစွာနဲ့ကျေးဇူးနှုတ်ဆက်ကြပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့အင်မတန်ကိုအလေးထားတင်ပို့ထားတဲ့အကြောင်းလေးစားဆောင်ပြခဲ့ကြတာပါ။ဒါကအမေရိကန်ပြည်ထောင်စုကိုဘယ်တော့မှလည်းမတူအောင်ကမ္ဘာလေမှာယုံကြည်ချက်ယက်တိချက်တွေပြန်လည်ခိုင်မာလာနေတယ်ဆိုတာသက်သေတကူပါပဲ
။ငါးနိုင်ငံအာရှခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုအတွက်မျှတမှုရှိတဲ့အရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ခဲ့တယ်လို့သမ္မတကပြောပါတယ
် We will never again turn a blind eye to trading abuses to cheating economic aggression
ကုန်သွယ်ရေးမှာမတရားလုပ်ခံရတာလေပြားခံရတာစီးပွားရေးအရရန်လိုတာတွေဒါမှမဟုတ်လွတ်လပ်စွာကုန်သွယ်မှုကိုယုံကြည်လက်ခံပါတယ်လို့ပြောထားတဲ့တိုင်းပြည်တွေရဲ့ဘယ်လိုမတရားလုပ်တာကိုမှဆက်ပြီးတော့လိလိရှုသွားမှာမဟုတ်ပါဘူးစီးမင်းတွေကိုလိုက်နာမလားကိုယ်စီးနဲ့ကိုယ်နေမလားဒါပဲရှိပါ
မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးချင်းချမှုတွေကိုကန့်တတ်နိုင်ရေးချိုးဖောက်မှုတွေမှာအထူးသဖြင့်တရုတ်နိုင်ငံရဲ့ပူးပေါင်းပါဝင်လာမှုကလည်းသူ့ရဲ့အာရှခီးစဉ်အတွင်းအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့သမ္မတကပြောပါတယ
် At both summits and throughout the trip we asked all nations to support our campaign of maximum pressure for North Korea
မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးအမြင့်ဆုံးဖိအားပေးနိုင်မှုအတွက်နိုင်ငံအားလုံးကဝိုင်းဝန်းထောက်ခံကြဖို့ထိပ်သီးဆွေးနွေးပွဲတစ်ခုစလုံးမှာရောခီးစဉ်တစ်လျှောက်လုံးမှာပါကျွန်တော်တို့တောင်းဆိုခဲ့ပါတယ်ဒီနိုင်ငံတွေကလည်းမြောက်ကိုရီးယားနဲ့ဂုံသွေးချက်တော့တာဘဏ္ဍာငွေကြေးဆိုင်ရာဆက်ဆံမှုတွေကိုကန့်သတ်တာအပြင်မြောက်ကိုရီးယားသံတမန်တွေနဲ့အလုပ်သမားတွေကိုတိုင်းပြည်ကနေနှင်ထုတ်တာတွေပါလှုပ်ဆောင်ခဲ့ပါတယ
်။တမတ်ချက်တချို့အောက်မှာမြောက်ကိုရီးယားအနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်လာဖို့လဲတမန်တော်ထရမ့်ကကန့်လန့်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့ဒီကန့်လန့်ချက်ကိုညှင်းပယ်ပြီးထရမ့်ဟာနျူကလ িয়ার စစ်ပွဲဖြစ်အောင်လုပ်နေတာလို့ဆက်ဆွဲပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့မနေ့ကတောက်ကြနေမှာမြောက်ကိုရီးယားကိုအထူးကိုယ်စားလှယ်ဆင်လွတ်မဲ့အကြောင်းပုံထုနေ့ကကြေညာထားပါတယ်။ဒါပေမဲ့ဒီကိုယ်စားလှယ်အနေနဲ့နျူကလ িয়ার ပဲ့ထိန်တုံးကြီးကိစ္စဆွေးနွေးမယ်မဆွေးနွေးဘူးဆိုတာတော့ပြောမထားပါဘူး။သမရကမိကုံးပြောနေရင်လည်းခဏရက်ပြီးတော့ရေတောက်ချိန်မှာတော့သူ့ရဲ့မိကုံးကိုလူတွေပိုးပြီးတော့စိတ်ဝင်စားခဲ့ကြပါတယ
်။ Japanese manufacturers Toyota and Mazda announced that they will be opening a new plant
to Toyota and Mazda လို့ဂျပန်စက်မှုလုပ်ငန်းကြီးတွေကအမေရိကန်ပြည်ထောင်စုမှာအလုပ်ကိန်းပေါင်း4000ဖန်တီးပေးနိုင်မယ်စက်ရုံတစ်ခုဖွင့်မယ်လို့ကြေညာခဲ့ပါတယ်။
အငင်းပွားစရာတွေရှိတဲ့သမ္မတထရမ့်ရဲ့ပြောဟန်ဆိုဟန်တွေကြောင့်အမေရိကန်ပြည်ထောင်စုအပေါ်ကမ္ဘာကလေးစားမှုကျဆင်းစေတယ်လို့သူ့အပေါ်ဝေဖန်သူတွေကပြောလို့ရှိတဲ့အပေါ်မှာဒီအချက်မမှန်ဘူးဆိုတာကိုအခုခီးစင်ကတက်တီပြလိုက်ကြပဲလို့သမ္မတကပြောတာပ
ါ My fellow citizens America is back
ပြည်သူများခင်ဗျအမေရိကန်ပြည်ထောင်စုပြန်လည်နိုးထလာပါပြီအခုတည်းဘူပြီးတောက်ပါတဲ့အနာဂတ်ဆိုတာမရှိနိုင်ပါဘူး
ပစိဖိတ်ရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာအမေရိကန်ပါဝင်မှုကိုပြန်လည်ရုပ်သိမ်းပြီးနိုင်ငံချင်းကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမယ်လို့သမ္မတထရမ့်ကပြောဆိုခဲ့ရပါပြီးခဲ့တဲ့သတင်းပတ်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အာရှနိုင်ငံ၁၇နိုင်ငံကအမေရိကန်ပြည်ထောင်စုမပါဝင်တဲ့ဒေသတွင်းသဘောတူညီချက်တည်းရဲ့ချမှတ်နိုင်ရေးကြိုးပမ်းသွားကြဖို့ဆုံးဖြတ်ခဲ့ကြပါတယ်ရှင
်မက်ခင်ဖြူတွေတင်ပြခဲ့တာပါအခုတော့မြန်မာအရေးကိုလည်းကြည့်အောင်ပါအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တေလာဆန်ကသူ့အဆိုအရမြန်မာလူမျိုးရေးတပ်တွေကရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူရက်တွေကျူးလွန်ခဲ့တဲ့ဆိုတော့ခိုင်လုံတဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့အစိတ်အပိုင်းတစ်ရက်အနေနဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုအထမပြုကျင်းခဲ့တယ်လို့ဆွဆွဲထားတဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့38မျက်နှာပါအစီရင်ခံစာမထုတ်ပြန်ခင်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီကြောင့်လည်းပတ်သက်ပြီး VOA သတင်းတော့စင်ဒီစိန့်နိုင်ငံရဲ့ဝန်ကြီးဌာနကနေပေးပို့တဲ့သတင်းကိုကိုရန်နိုင်တင်ပြပါမယ
်မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမျိုးသမီးတွေအမေကလိငယ်တွေနဲ့အတိုင်းဝိုင်းတစ်ခုလုံးကို၆လမ်းဖို့အတွက်လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုတွေတုံးချနေတယ်ဆိုတာကိုလူခွင့်စောင့်ကြည့်အဖွဲ့ကတွေးရှိခဲ့ကြောင်းသူတေဒီ Sky Wheeler ကပြောပါတယ်
The vast majority of the women and girls that I
ကျွန်မစကားပြောခဲ့ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေထဲမှာအများစုဟာအုပ်စုလိုက်အတမတူးချင်ခံခဲ့ရပြီးတော့တစ်ခါတရံမှဆိုရင်9ယောက်10ယောက်လောက်ရှိပြီးတော့ကျွန်မမှတ်တမ်းတင်ထားတဲ့ဖြစ်ရတိုင်းမှာစစ်သားတွေအတော်များများပါဝင်ပါတယ
် Human Rights Watch လူခွင့်စောင့်ကြည့်အဖွဲ့ရဲ့ video file ထဲမှာတော့ Ranger အမျိုးသမီးတွေများပြားကသူတို့ကြုံတွေ့ခဲ့ရတာတွေကိုပြောထားပါတယ
်ဘာပြောကွတ်ကူရပွန
်ကျွန်မမှညီမတစ်ယောက်ရှိပါတယ်ကျွန်မတို့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့စစ်သားတွေကကျွန်မတို့ကိုဖမ်းပါတယ်သူကကျမတို့ကိုအိမ်နောက်ဖက်ကိုခေါ်သွားပြီးတော့မရင်ချင်းနေတာပါကျမတေးပြီးလို့တောင်ထင်နေတာနောက်တော့ကျမမေ့သွားပါတယ
်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ပြီးတိတ်မကြခင်မှာပဲဒီအစည်းအဝေးသာထွက်ပေါ်လာခဲ့တာဖြစ်ပါတယ်နိုင်ငံသားဝန်ကြီး Tillerson ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့သကကလုံးကိုမတုံ့ခဲ့ပါဘူးဒါပေမဲ့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေအပေါ်စိုးရိမ်စရာကောင်းတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပြီးကြောင်းပြောကြားသွားခဲ့ပါတယ်
The United States welcomes the government's commitment to allow refugees to
မြန်မာစုအကဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒလျောက်ပြန်လာခွင့်ပြုတာရခိုင်ပြည်နယ်တွင်းအိုးအိမ်စွန့်ခွာထွက်ပြေးသူတွေအပါအဝင်ပြည်နယ်တွင်းမှာရှိနေသူအားလုံးရဲ့လူခွင့်ရေးကိုလေးစားပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အထောက်အကူပေးပြီးရရှိခံတဲ့ညီညာရေးတည်ဆောက်ဖို့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်မှုစီစဉ်နေတာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကကြိုးစားပါတယ်ဒီလိုမျိုးအကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေအနေနဲ့ကပွင့်လင်းညင်သာမှုရှိဖို့နဲ့နိုင်ငံသားဖြစ်မှုအစဉ်အဆက်တိုင်းမှာဒီဒုက္ခသည်တွေရဲ့စိတ်ဆန္ဒသဘောတန်လည်းဖြစ်စေရပါမယ်
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခနဲ့ပတ်သက်ပြီးသူမအနေနဲ့ရေငုံနှုတ်ပိတ်နေတယ်လို့ဝေဖန်နေတဲ့အပေါ်မှာလက်မခံပဲပယ်ချလိုက်ပါတယ
်။ We mustn't forget that there are many different communities in the Rakhine.And if they are to live together
ရခိုင်ပြည်နယ်အတွင်းမှာတခြားမတူညီတဲ့လူမှုအတိုင်းအဝိုင်းတွေရှိတယ်ဆိုတာကိုလည်းကျမတို့အနေနဲ့မေ့ထားလို့မရပါဘူးတကယ်လို့တို့အနေနဲ့ရင်းရှင်းမှငြင်းညမ်းစွာနဲ့တဟဇာတာဖြစ်ဖြစ်နေထိုင်သွားနိုင်ဖို့အတွက်ဆိုရင်ကျမတို့အနေနဲ့တို့အချင်းချင်းရန်တိုက်ပေးသလိုဖြစ်အောင်လုပ်လို့မရပါဘူးလူမှုအတိုင်းအဝိုင်းတစ်ခုနဲ့တစ်ခုပို့ပြီးတော့ဝေးကွာသွားစေမယ့်ပြောကြားချက်မျိုးတွေကျမတို့လုပ်လို့မရပါဘူးဒါကြောင့်ကျမတို့ပြောတာတွေနဲ့ပတ်သက်ပြီးတော့အရန်ကိုသတိထားရပါတယ်
အမေရိကန်နိုင်ငံရဲ့ဝန်ကြီးတယ်လီဆင်ကတော့မြန်မာတနိုင်ငံလုံးပေါ်စီးပွားရေးတန်ခတ်မှုတွေချမှတ်သွားဖို့တင့်တော်တယ်လို့သူ့အနေနဲ့မထင်ကြောင်းဒါပေမဲ့အမေရိကန်လွှတ်တော်ဘက်ကစဉ်းစားလာမဲ့ဥပဒေတွေကိုတော့သတိကြီးကြီးထားပြီးဆန်းစစ်သွားမှာဖြစ်တယ်လို့ပြောပါတယ်တကယ်လို့လွှတ်တော်ဘက်ကအတည်ပြုခဲ့ရင်တော့အမေရိကန်အနေနဲ့မြန်မာနိုင်ငံကိုစစ်ဖက်ဆိုင်ရာတင်နန်းပေးတာတွေနဲ့ဒေသတွင်းမှာပူးတွဲလှုပ်ဆောင်နေတာတွေကိုရပ်တန့်လာနိုင်သလိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြန်ဖွင့်ပေးလိုက်တဲ့ကြောက်မျက်နှာကုံသွယ်မှုတွေကိုပြန်ပြီးတော့ပိတ်ဆို့အရေးယူနိုင်ပွဲရှိပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြခဲ့တာပါအမေရိကန်ပြည်ထောင်စုကနာမည်ကျော်ယေလ်တက်ကတိုကြီးရဲ့ World Scholar Cup ပြိုင်ပွဲမှာဝိဇ္ဇာရောသိပ္ပံဘာသာရပ်တွေမှာထူးချွန်ထက်မြက်တဲ့ကမ္ဘာနိုင်ငံအသီးသီးကအကြောင်းသားတွေဝင်ရောက်ရှင်ပြန်ကြပြီးမြန်မာနိုင်ငံကမြန်မာ International School ရန်ကုန်အကြောင်းသားတွေလည်းရှင်ပြန်ခဲ့ပါတယ်ဒီပြိုင်ပွဲမှာမြန်မာကျောင်းသူမတ်စုနေဂျီထူးကစု၄စုရရှိခဲ့ပါတယ်မတ်စုနေဂျီထူးရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်ပြီးမတ်ဤတန်စင်ကဆက်သွယ်မြည်းမြန်းထားတာပါ
မြန်မာ International School ရန်ကုန်ကကျောင်းသူမတ်စုနေကြီးထူအားဆိုရင်ကဘာတဝမ်းကကျောင်းသားတွေနဲ့အတူဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အသင်းလိုက်နဲ့တဦးချင်းစီအတွက်စုလေးစုလည်းရခဲ့ပါသေးတယ်။မြန်မာနိုင်ငံတွင်းက International ကျောင်းတွေအချင်းချင်းရှင်ပြိုင်ပြီးတဲ့နောက်မှာတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ဆင့်ပြိုင်ပွဲတွေမှာအရွေးခံရပြီးတော့အခုဆိုရင်သူကရေးတက်ကတော်မှာနောက်ဆုံးအဆင့်ရှင်ပြိုင်ရတာဖြစ်တယ်လို့မတ်စုနေကြီးထူကပြောပါရယ်။သူရဲ့ပထမဆုံးနိုင်ငံတကာပြိုင်ပွဲလေးဖြစ်တဲ့ဒီပြိုင်ပွဲကနေပြီးတော့ထူးထူးခြားခြားအတွေ့အကြုံကိုလည်းပြန်ပြောပြပါလိမ့်
။ကျိုးစီစီကတော့ Scavenger Hunt Scavenger Hunt ကတော့နိုင်ငံတကာလူနဲ့လည်းတွေ့ရတယ်။ဒါကသူတို့ရဲ့နိုင်ငံကြောင်းတွေလည်းပြီးရတယ်။အဲ့တော့အဲ့ဒီအချိန်ကျမှသူတို့တယောက်နဲ့တယောက်ပူပြီးတော့ရင်းနှီးသွားကြအဲ့ဒီမှာအဲ့ဒါအဲ့လိုမျိုးပြန်ခဲ့တဲ့ခါကျတော့သူတို့အဲ့ဒီ New ဒီ New Haven တခုလောက်အဲ့လိုပတ်ပြီးတော့အဲ့လိုမျိုးလောက်ရတဲ့အချိန်ကျတော့တွေ့ရတဲ့နေရာလေးအများကြီးတွေ့ရတော့ဆိုမြန်မာပြည်မှာအဲ့လောက် fly တဲ့ခင်ရတဲ့အလိုဟာကြီးတွေ building ကြီးတွေမရှိတဲ့အချိန်ကျတော့သူတို့အဲ့လိုမျိုးပတ်ရတဲ့အချိန်ကျတော့အပူပြုတ်ပြောကြကောင်းတယ
် World Scholars Cup ပြိုင်ပွဲဟာကျောင်းသားကျောင်းသူတွေသင်ယူလိုစိတ်တိုးလာအောင်အရေးချင်းတွေတက်လာအောင်နဲ့ကမ္ဘာနိုင်ငံသားကောင်းအဖြစ်ခံယူနိုင်အောင်ရည်ရွယ်ပြီးတော့ကျင်းပလာတယ်ဖြစ်ပါတယ်ဒီပြိုင်ပွဲမှာကျောင်းသားတွေကဘာသာရပ်6ရပ်ဖြစ်တဲ့သမိုင်းနည်းပညာ၊စာပေသိပ္ပံနဲ့ဂီတအနုပညာဘာသာရပ်တွေနဲ့ဆိုင်တဲ့မေးခွန်းတွေကိုဖြေဆိုရပါတယ်။နောက်ကျောင်းသားတွေတည်ထားပြီးတဲ့ဘာသာရပ်တွေကိုတဦးချင်းစီရောအတင်းလိုက်ရှင်ပြန်ရတဲ့နေရာမှာကြာပန်းစကားပြောပြိုင်ပွဲစုပေါင်းပြီးတော့စာယူဆောင်ကုန်းရေးတာပြဿနာဖြေရှင်းတဲ့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီလိုတမှုထူးခြားတဲ့ပြိုင်ပွဲပုံစံအကြောင်းကိုမတ်စုနေကြီးသူကရှင်းပြပါတယ်
။ Round 3မှုရှိရယ်။ပထမဆုံးကရန်ကုန် Round Regional Round ဒုတိယကြော global round ဆိုပြီးတော့တမီးတို့ကဟန်နွိုင်းမှာတော့တယ်ညတသိမ်းမှာတော့ရောက်ဆိုပြီးအမှ debate မှာလည်းတမီးတို့အသင်း like debate လုပ်ရတယ် debate ကကြတော့တမီးတို့ဟိုကတိုးချပေးတဲ့ဟာကိုတမီးကနေပြီးတော့15မိနစ် research လုပ်ရတယ်ပြီးကတယောက်5မိနစ်စီပြောရတယ်နောက်တစ်ခုက collaborative writing ဆိုတော့တမီးတို့တသိမ်းနဲ့အဲ့လို write တိုးချပေးတဲ့ writing topics တွေကိုတယောက်တစ်ခုစီရွေးပြီးတော့အဲ့ဒါကိုတူတူဖြေရတယ်နောက်တစ်ခုကကျတော့ scavenger hunt ကကျတော့အဲ့ဒါကအမှတ်တရမှာပါပဲသူတို့အသင်းနေပါရင်ချပေးရတဲ့ခါကျတော့တခြားနိုင်ငံကလူတွေနဲ့လည်းတသင်းနဲ့ဖြစ်သွားတယ်
။နှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာခဏ၄ခုပါဝင်ပါတယ်။အသင်းလိုက်ကြပင်းစကားပြောပြိုင်ပွဲ၊ရေးဖြေစာမေးပွဲ၊အသင်းလိုက်စာစီစာကုန်းရေးဖြေနဲ့အသင်းလိုက်ပြဿနာတွေဖြေရှင်းတဲ့ကဏ္ဍတို့ပါဝင်တာဖြစ်ပါတယ်။WSC ပြိုင်ပွဲကိုစုစုပေါင်းနိုင်ငံ50ကနေပြီးတော့ကမ္ဘာတစ်ဝန်းကကျောင်းသားတွေစုဝေးပြီးတော့အသင်းအဖွဲ့လိုက်ပြိုင်ပွဲဝင်ကြတာဖြစ်ပါတယ်။ MISY အနေနဲ့ဒီပြိုင်ပွဲမှာဝင်ပြိုင်တာဆိုရင်2016ခုနှစ်အရင်နှစ်ကစပြီးတော့ကျောင်းသားတွေကိုစပီးဆေးလွတ်ရှင်ပြိုင်တာလည်းဖြစ်ပါတယ်။နောက်နှစ်ပြိုင်ပွဲတွေမှာသွားပြိုင်မယ်ကျောင်းသားတွေအတွက်မစ်ဆူနေဂျီတူကသူ့အတွေ့အကြုံအရအခုလိုအကြံပေးပါတယ်
။ကို teammate တွေကိုတယောက်နဲ့တယောက်အဲ့လို trust လုပ်ထားရတယ်အရင်ကြီးကြီး because scholars bowl မှာဆိုရင်အဲ့လိုအသင်းလိုက်ဖြေရတဲ့ခါကျတော့တချို့အတင်းနေစင်သူ့ဘာကိုထားရင်ဖြစ်ချင်ပါလို့ဆိုတော့အလိုမှားသွားကြရလို့ဒီများချင်းမိတ်တရလေအဲ့ချိန်ကျတော့လို့တရားနဲ့ကြောက် trust လုပ်ရတဲ့အရေးကြီးတယ် debate လုပ်ရခြင်းကြရင်အရင် self confidence မရှိဘူးလေလို့အရင်ကိုယ့်ဘာကိုရတယ်ရတယ်လို့ထင်နေတယ်တချို့ကအဲ့လိုမရသွားက
ြ World Scholars Cup ကို2008ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရေးတက်ကတော့ကနေကြီးမှုကျင်းပတာလည်းဖြစ်ပါတယ်တကွာလုံးမှာရှိတဲ့အစိုးရနဲ့ပုဂ္ဂလိကကျောင်းတွေကဘဝနှုတ်ခံမတူညီတဲ့ကျောင်းသားတွေစာပေအကျိုးခေါင်းဆောင်မှုအပိုင်းနဲ့အသင်းအဖွဲ့စိတ်ဓာတ်တိုးတက်လာအောင်ရည်ရွယ်ပြီးတော့တည်ထောင်ခဲ့တဲ့ဒီအကျိုးမျက်မြင်ယူတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဝင်ရောက်ရှင်ပြိုင်တဲ့ကျောင်းတွေစီးရဲမှာလက်တလုံးမှာတော့မြန်မာနိုင်ငံက International ကျောင်း6ခုသာပါဝင်သေးတာဖြစ်ပါတယ်ရှင်
။မဟိတန်စင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုဂျာမနီနိုင်ငံမှာကျင်းပနေပြီးရာသီဥတုပြောင်းလဲခြင်းကိုကင်တွဲဖြည့်ရှင်းရေးရန်ပုံငွေတရက်ထူထောင်နိုင်ဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်အောင်ဆောင်ရွက်ရေးတို့ကိုကိုယ်စားလှယ်တွေကတိုက်တွန်းထောက်ပြပြောဆိုပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ဆက်ထားပါတယ
်ဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲမှာတော့နိုင်ငံပေါင်း100ကခေါင်းဆောင်နေကိုယ်စားလှယ်တွေနောက်ရာသီဥတုပြောင်းလဲမှုဆိုင်ရာစီယုံလှုပ်ရှားတဲ့အဖွဲ့တွေတက်ရောက်နေကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုကင်တွဲဖြစ်ရှင်းနိုင်ဖို့အတွက်ရန်ပုံငွေမြင့်တင်ဖို့လိုအပ်တယ်လို့နိုင်ငံတွေဘက်ကလိုက်နာဆောင်ရွက်မှုကလည်းလိုအပ်ပြန်တယ်လို့မြန်မာအစိုးရရဲ့ကိုယ်စားလှယ်ဒေါ်စုစုလွင်ကပြောပါတယ်။
Because we need to mobilize financial resources for
ရာသီဥတုပြောင်းလဲမှုတွေကိုအရေးယူလှုပ်ဆောင်နိုင်ဖို့အတွက်ရန်ပုံငွေရရှိရေးစီယုံဆောင်ရွက်ဖို့လိုအပ်ပါတယ်။နောက်တစ်ချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူညီချက်အရအရေးယူလှုပ်ဆောင်ရမယ့်ကိစ္စတွေကိုသက်ဆိုင်သူအလုံးကလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုသွားတာဖြစ်ပါလေ ဂျာဒီဥတုပြောင်းလဲမှုကိုဖြေရှင်းဆောင်ရည်အတွက်ရန်ပုံငွေတည့်ရမတ်တီနိုင်ဖို့လိုအပ်တယ်လို့ရှုမြင်တဲ့နောက်ထပ်ကိုယ်စားလှယ်တဦးကတော့ကာဇက်စတန်နိုင်ငံကဖြစ်ပါတယ်ကာဇက်စတန်ကိုယ်စားလှယ်အက်ဆယ်နူရက်မတ်တိုဘာကအခုလိုပြောပါတယ်
ဘာဝပဝင်ကျင်ထိန်းသိမ်းရေးဆရာရမုံငွေတရက်ကိုထူထောင်နိုင်မှုကတော့ဥပမာပြောရရင်တော့နိုင်ငံတွေကြားကာဗွန်ဓာတ်ငွေထုတ်လွှင့်မှုကိုကန့်သတ်ထိန်းကြီးပေးတဲ့စနစ်မျိုးကိုထူထောင်မှုနောက်တစ်ချက်ကတော့ပတ်ဝန်းကျင်စိမ်းလမ်းဆိုပြေးရေးလုပ်ငန်းတွေအတွက်နိုင်ငံတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရန်ပုံငွေတရက်ထူထောင်မှုတိုက်တွန်းအားပေးရင်လည်းဖြစ်လာနိုင်စရာရှိပါတယ်
တဘာဝပဝင်ကျင်ထိန်းသိမ်းရေးကြေကြေပြန့်ပြန့်လှုပ်ရှားနေတဲ့ Greenpeace ဖွဲ့ရဲ့အကြီးအကဲဂျနီဖာမော်ဂန်ကတော့ရန်ပုံငွေတရက်ထူထောင်ဖို့နောက်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးရေးအတွက်စီးမျဉ်းစည်းကမ်းတွေချမှတ်ပြဋ္ဌာန်းဖို့ကတော့လုပ်ကိုလုပ်ရမယ်ကိစ္စတွေဖြစ်တယ်လို့ထောက်ပြပါတယ်
Well, the ministers have arrived and they need to.
နိုင်ငံမောင်မြာကကိုယ်စားလှယ်တွေကတော့အခုဂျာမနီနိုင်ငံဘုံမြို့မှာဆွေးနွေးနေကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်ရေးအသေးစိတ်စီးမျဉ်းစည်းကမ်းတွေထွက်ပေါ်လာဖို့2020ပြည့်နှစ်မတိုင်ခင်ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးယူဆောင်ရွက်ချက်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နိုင်ဖို့ဆွေးနွေးတိုင်ပင်နေကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နက်နေ့9နာရီခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ကျိုရုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email address burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ည9:00နာရီနေ့စံတန်အထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမကြီးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြောပြပေးမှာဖြစ်ပါတယ်။
ဒီမှာဝင်နေမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမရရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှဘလိုပုံစံနဲ့အာဏာဆက်လွတ်မလဲဆိုတဲ့အပေါ်အတိမပြုနိုင်တဲ့သတင်းတွေမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရမကြီးမြားအခြေအနေတွေလည်းပေါ်ပေါက်နေပါတယ်။သူတို့ထံရောက်မရှိပဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီကိုနေမှာထိန်းသိမ်းထားတာပါ။93နှစ်အရွယ်မူဂါဘီကတော့ရာဇဝတ်ထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပြေးဖို့ပြောဆိုနေတယ်လို့လည်းနှိစက်သူတွေကပြောဆိုနေကြတာပါ။ပြောနေငုံနေရချသွားခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမျက်လုံးပင်လုံးနေတာများပြီးအနှစ်သာရခင်းမဲ့လို့ပြောဆိုလာရရှိပေမဲ့သုံးသက်သူတို့ချို့ကတော့သမ္မတထရန့်ကသူ့ရှာလုံးခရီးပေးထားတဲ့အတိုင်းတရုတ်ရဲ့မမျက်တာတဲ့ကုန်စွယ်ရေးလုံနီးလုံဝန်တွေကိုထိရောက်ကန်တဖို့အသင့်ဖြစ်နေပြီလို့ပြောကြပါတယ်။အမေရိကန်ပေါ်အမျက်ထုတ်ခဲ့တဲ့အတွက်တရုတ်ဆူရောက်ကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။ဒီကပ်ဒီနမရွင်ချာမျိုးသမီးရဲ့ပုံမြင်မှာစစ်တပ်ကအုပ်စုလိုက်အာဏာပြချင်းမှုတွေရှိခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရလို့ရှာမှုဖွဲ့ Human Rights Watch ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရွင်ချာတွေကမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အာဏာပြချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူဦးကလွယ်လို့ကျန်တဲ့သူတွေအားလုံးကအုပ်စုလိုက်ဆော်ဝါးခံခဲ့ရတဲ့အကြောင်းပြောဆိုခဲ့ကြတယ်လို့လည်းအစီရင်ခံစာထုတ်ပြန်မှာပြောဆိုထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညတွေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American တန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိလိုင်းနူမီတာ 16.25 ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.